မင်္ဂလာညနေခင်းပါရှင်2019ခုနှစ်မေလ6ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ19 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမြတ်မော်ပါရှင်အမေရိကန်ဗဟိုကုတ်ကဲရေးဌာနဒေတာရှိတာကိုဒီအမေရိကန်လေရင်တင်တင်မောအုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်လိုက်ပါတယ်။ထိုင်းဘရင်တဲ့မဟာဝီဇရာလွန်ကောင်းဟာသူ့ကိုလာရောက်ပြီးတော့ဆုမွန်ကောင်းတောင်းကြသူတွေကိုဗန်ကောက်မြို့တော်ကဒီနန်းတော်လေတာဆောင်ကနေဒီကနေ့ထွက်ပြီးနှုတ်ဆက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့ကြေညာပေးပါမယ်ရှင်
။အဲ့လိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေသတွင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာတော့သတင်းသမားတွေကိုအရေးယူတဲ့အပိုင်းမှာပြုပြင်ထားတဲ့ဥပဒေသစ်တွေနဲ့မဟုတ်ပဲခေတ်နောက်ကျနေတဲ့ဥပဒေတွေအရာအရေးယူနေတာဟာမှားယွင်းတဲ့အကြောင်းဥပဒေပညာရှင်တဦးရဲ့ပြောကြားချက်တခါတိုက်ပွဲဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာနှစ်ဖက်စလုံးကလူ့အခွင့်အရေးကိုမဖောက်ဖျက်မကျူးလွန်ကြဖို့အမျိုးသားလူ့အခွင့်အရေးကော်မရှင်ပြောခွင့်ရသူကအခုလိုပြောပါတယ်
။ကိုယ့်ရဲ့လက်နက်ကင်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကိုတော့လူ့အခွင့်အရေးထိခိုက်မှုမရှိအောင်လို့နှစ်ဖက်စလုံး
ကအမျိုးသားကော်မရှင်ပြောခွင့်ရလူ့ခွင့်ရေးကော်မရှင်ပြောခွင့်ရဥယွလွင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။တခါထိုင်းနိုင်ငံမှာဘီရင်သစ်နန်းတက်ပြီးတဲ့နောက်တန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေပေါ်မှာဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာမှာတော့အစ္စရေးနဲ့ဟာမတ်စ်တို့နှစ်ဖက်အပြစ်ရစရေးသဘောတူညီသွားတဲ့အကြောင်းကိုသိကြရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
အရှေ့လေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေသကိုလေရင်တင်သမော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်ခဲ့ပါတယ်။အန်ဒီယယ်ဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလုတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေးလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ရဲ့အကျိုးစီးပွားနဲ့အမေရိကန်မဟာမိတ်တွေအပေါ်တိုက်ခိုက်မှုမှန်သမျှကိုမစုံမနစ်အင်အားနဲ့တုံ့ပြန်သွားမယ်ဆိုတာပြသလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဂျွန်ဘောလ်တန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကအီရန်နဲ့စစ်ဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အီရန်ဘက်ကတိုက်ခိုက်မှုမှန်သမျှကိုတုံ့ပြန်ဖို့အပြည့်အဝပြင်ဆင်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိနေတယ်ဆိုတာကိုတော့ထရမ့်အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။အမေရိကန်စိတ်ကန်းကနေAbraham Lincoln ကထွက်ခွာသွားကြတဲ့အထက်မှာအမေရိကန်လေရင်တင်သင်္ဘော USS Abraham Lincoln အပြင်တိုက်ခိုက်ရေးအဖွဲ့မှတိုက်ချက်လေရင်တွေရဟတ်ယာဉ်တွေဖြတ်သင်္ဘောတွေနဲ့ရေတပ်တပ်ဖွဲ့ဝင်6000ကျော်ပါဝင်သွားပါတယ်။အခုလိုစစ်အင်အားအများအပြားဆေးလွှတ်ရလောက်အောင်ဘလို့အကြောင်းရှိတယ်လဲဆိုတာကိုနိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့ဥရောပခရီးစဉ်မှာသတင်းထောက်တွေကမေးခဲ့ပေမဲ့ပြောကြားခြင်းမရှိဘဲဒီလိုမျိုးဆေးလွှတ်ဖို့အမေရိကန်ဘက်ကစဉ်းစားနေကြတာနည်းနည်းကြားခဲ့ပြီဖြစ်တဲ့အကြောင်းနဲ့အီရန်ရဲ့လုပ်ရက်တွေအပေါ်ဘလို့လက်တုံ့ပြန်မယ်ဆိုတာအီရန်ကိုပြက်ပြက်သားသားပြသဖို့အမေရိကန်အစိုးရမှခိုင်မာတဲ့အကြောင်းတွေရှိတယ်လို့သာဖြေကြားသွားခဲ့ပါတယ်
။ရုရှားလေကြောင်းလိုက် Aeroflot 3 key that in Leyen Dizi ဒီလိုနေညနေပိုင်းကမော်စကိုမြို့ရှရီမတ်တီယေဗိုလေးစိမ်မှာအရေးပေါ်ပြန်လည်ဆင်းသက်ရမှာမိလောင်ကျွမ်းခဲ့လို့အနည်းဆုံးလူ41ယောက်သေဆုံးသွားပါတယ်။ Sukhoi Superjet 100အမျိုးအစားအဲ့ဒီလေယာဉ်ပြန်ပေါ်မှာခီးတဲ့83ဦးနဲ့လေယာဉ်အမှုရန်ငါအုပ်စုစုပေါင်း88ဦးလိုက်ပါခဲ့တာပါ။လေယာဉ်ဟာမော်စကိုစံတော်ချိန်ညနေ6နာရီမှာမော်စကိုမြို့ရဲ့မြောက်ဘက်ကမာမန်စ်မြို့ကိုဥတီပြန်တမ်းဖို့ရွေးခဲ့တာပါ။လေရင်ဟာလျှက်စီးကြောင်းထိမှန်ခံရတာဖြစ်နိုင်တယ်လို့ Interfax သတင်းဌာနကပြောပါတယ်။ပြန်တက်ပြေးတိတ်မကြခင်မှာပဲစပိုင်းဆိုင်ရာချုပ်ရွေးမှုရှိတဲ့အကြောင်းလေရင်ကလည်းသတင်းပြဖို့ခဲ့ပြီးအရေးပေါ်ဆင့်သက်ခဲ့တာပါ။ဆင့်သက်ချိန်မှာဘိန်းချတဲ့စနစ်တစ်ခုကျိုးပြီးအပိုင်းအစတွေကစီတိုင်ကြီးကိုထိမှန်ခဲ့လို့မိလောင်ခဲ့တယ်လို့ Interfax မှာဖော်ပြပါတယ်။တချို့ခီးတွေကအရေးပေါ်အပေါက်ကနေခုံဆင်းပြီးအသက်ဘေးကလွတ်မြောက်ခဲ့ပါတယ်။မတော်တဆမှုကြောင့်အခင်းဖြစ်ပေါ်ခဲ့တဲ့လေဆိပ်ကိုခေတ္တပိတ်ထားခဲ့ပါတယ်။အခုဖြစ်ရက်ကိုအမှုဖွင့်စုံစမ်းနေကြောင်းလဲရုရှားစုံစမ်းရေးကော်မတီကပြောပါတယ်။2012ခုနှစ်တုန်းကလည်းဒီအမျိုးအစားတူ Sukhoi Superjet လေယာဉ်တစ်စီးအင်ဒိုနီးရှားလေယာဉ်တရုတ်ပြပွဲအတွင်ပြတ်ကျပြီးလေယာဉ်ပျော်ပါလာသူ45ဦးစလုံးသေဆုံးခဲ့ပါတယ်။
အစ္စရေးနဲ့ပြည်ခတ်ရဆက်ရေးသဘောတူညီဖို့ Hamas နဲ့ Islamic Jihad အဖွဲ့တို့ကြားသဘောတူခဲ့တယ်လို့ Palestine တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ Egypt နိုင်ငံကဂျာဝင်ဆေးဆက်ပေးတဲ့ပြည်ခတ်ရဆက်ရေးသဘောတူညီချက်ဟာတနင်္လာနေ့ဒေသစံတော်ချိန်မနက်၄နာရီခွဲမှစတင်အသက်ဝင်ပါတယ်။လောလောဆယ်အထိတော့နှစ်ဖက်လုံးကပြည်ခတ်မှုတွေကိုရပ်ထားပုံရပါတယ်။ Egypt နိုင်ငံဂျာဝင်ဆေးဆက်ပေးတဲ့ပြည်ခတ်ရဆက်ရေးသဘောတူညီချက်ထဲမှာ Palestine ဘက်က Rocket ဒုံးတွေပစ်တာကိုရပ်ထားတဲ့အတွက် Israel Gaza ဒေသအစ္စရေးကဂါဇာဒေသအပေါ်ပိတ်ဆို့ထားတာတွေဖြေလျှော့ပေးရမယ့်အတိုင်းမလိုက်နာဘူးလို့ပါလက်စတိုင်းဘက်ကတော့ဆွဆွဲနေပါတယ်။ တောက်ကြနေကစတင်ပြီးတော့ပါလက်စတိုင်းဘက်ကရော့ကက်ဒုံးကျည်တွေအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြလို့အစ္စရေးအရက်သား၄ယောက်နဲ့ပါလက်စတိုင်း20ထက်မနည်းသေဆုံးခဲ့ပါတယ်။နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကြောင့်အစ္စရေးအရက်သားသေဆုံးမှုဟာ2014ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကဂါဇာဒေသကနေပါလက်စတိုင်းတို့ရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်တဲ့ရန်ကနေကာကွယ်တဲ့အစ္စရေးနိုင်ငံကိုတရားရဂိုက်နှုတ်ထောက်ကန်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ Islamic Jihad လှုပ်ရှားမှုအဖွဲ့ကလက်ဖြောက်တပ်သားတယောက်ရဲ့လက်ချက်ကြောင့်အစ္စရေးစစ်သား2ယောက်တောက်ကြနေကဒဏ်ရာရခဲ့ပြီးတဲ့နောက်မှာအခုလိုနှစ်ဖက်တိုက်ခိုက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။
မနေ့ကတနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆွေးနွေးပွဲအကြောင်း Twitter မှာမှတ်ချက်ရေးသားပြီးနောက်တနေ့မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကုန်သွယ်ရေးဆက်ဆက်ဆွေးနွေးမဲ့တရုတ်တာဝန်ရှိသူတွေဝါရှင်တန်ကိုဒီအပတ်ထဲမှာသွားမယ်လို့ပြောပါရယ်။သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေတိတ်နှေးနေတယ်လို့ပြောပြီးအမေရိကန်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်ဆရာကန်တို့တိုးကောက်မယ်လို့ Twitter မှာချိန်ချောက်ရေးသားခဲ့တာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးရှိသူကတော့သမ္မတထရမ့်မှတ်ချက်နဲ့ပတ်သက်ပြီးတည်င်းပူတိရအောင်စူးစမ်းနေတယ်လို့ပြောပါရယ်။သမ္မတထရမ့်ရဲ့ Twitter မှတ်ချက်ဟာဗိုလ်တပ်ဦးနဲ့ဝါရှင်တန်မှာလုပ်မဲ့နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပေါ်ဂရက်ရိုက်ခိုက်မှုရှိမှအမှန်ပါပဲ။တနင်္လာနေ့မှာတော့နိုင်ငံစလုံးက stock ဈေးကွက်တွေတန်ဖိုးကျဆင်းခဲ့တာမှာ Shanghai Composite က900ရာခိုင်နှုန်းနဲ့ Wall Street က100ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။မလာတရက်နေ့မှာအပြည့်လုံမယ်လို့ပြောထားခဲ့တဲ့ဆွေးနွေးပွဲတွေမှာကိစ္စတော်တော်များများကိုဆွေးနွေးနေကြဆဲပါ။အခုထိမပြီးသေးပါဘူး။တစ်ပတ်စလုံးကတော့တွတ်တက်မှုရှိတယ်လို့ပြောပါတယ်။ဆွေးနွေးနေတဲ့အရေးကြီးတဲ့အချက်တွေထဲမှာညာနာပစ္စည်းခိုးယူမှုကိစ္စနဲ့ဤပညာအာဓမ္မလွှဲပြောင်းခိုင်းတဲ့ကိစ္စတွေလည်းပါဝင်ပါတယ်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ထိုင်းပြည်နဲ့မဟာဝိဇ္ဇရာလွန်ကောင်းဟာသူကိုလာရောက်စွန့်မွန်ကောင်းတောင်းကြသူတွေကိုဘန်ကောက်မြို့တော်ကနန်းတော်လီသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။၃ရက်ကြာအခမ်းအနားတွေကျင်းပတဲ့နန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်ဒီကနေ့လီသာဆောင်ထွက်နှုတ်ဆက်ခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကတော့ဘယင်သစ်မဟာဝိဇ္ဇရာလွန်ကောင်းဟာနန်းတော်ရှိလမ်းပေါ်ထွက်ပြီးတော့လှည့်လည်အပူဇော်ခံပါတယ်။ရှေးခေတ်တိုက်ခိုက်ရေးဝစ်ဆုံပြေးဝစ်ဆင်ထားတဲ့တော်ဝင်တပ်ဖွဲ့တွေထမ်းတဲ့ဝေါ်ဘော်ကနေအဆောင်အယောင်အပြည့်နဲ့ထိုင်းပြည်သက်ကတိုင်ခံလှည့်လည်ခဲ့တာပါ။ထိုင်းဒေသဆန်တော်ချိန်ညနေ9နာရီမှာစတင်ပြီးတော့4မိုင်ကျော်လောက်ခရီးရှိတဲ့တိုင်ခံလှည့်လည်ပွဲမှာဘယင်သစ်ကိုမြင်ရနိုင်ဖို့အတွက်ထိုင်းအနေနဲ့အရရကပြည်သူအမြောက်အပြားဟာမနေ့အစောကြီးတည်းကနန်းတော်တဝိုက်လမ်းတွေပေါ်မှာလာရောက်ဆောင်ဆိုင်ခဲ့ကြပါတယ်။မေလ4ရက်စနေနေ့ကနန်းတက်လာတဲ့တပ်တော်66နှစ်အရွယ်မဟာဝိဇ္ဇရာလွန်ကောင်းဟာရာမာမင်းဆက်ရဲ့ဆက်ရောက်မြောက်ဘယင်ဖြစ်ပါတယ်။ဖခင်ခမဲတော်ထိုင်းဘယင်ကြီးဘူမီဘောအတူရတဲ့2016အောက်တိုဘာလမှာနှက်ရွာဆန်သွားခဲ့ပြီးတဲ့နောက်သားဖြစ်သူကဒီထီးနဲ့အရအရာကိုဆက်ခံခဲ့တာဖြစ်ပါတယ်။သူဟာထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးနန်းတက်လာတဲ့ဘယင်ဖြစ်ပါတယ်။
ဒီနေ့တင်းလာလေးမှာအိန္ဒိယနိုင်ငံမှာကျင်းပစေအထွေထွေရွေးကောက်ပွဲရဲ့အရေးကြီးတဲ့ပြည်စမအဆင့်ကိုရောက်လွတ်လာပါပြီ။ဒီအဆင့်မှာလက်ရှိ Congress Party ရဲ့ဥက္ကဋ္ဌဖြစ်သူ Rahul Gandhi နဲ့သူ့ရဲ့မိခင် Sonia Gandhi တို့ဆက်လက်ထိန်းချုပ်သွားနိုင်မယ်လို့မျှော်လင့်ထားတဲ့မဲဆန္ဒနဲ့နှစ်ခုရှိတဲ့ Uttar Pradesh ပြည်နယ်လည်းပါဝင်နေပါဗျ။အိန္ဒိယမြောက်ပိုင်းကဒီပြည်နယ်မှာမဲပေးဖို့စီရင်ပေးထားသူ25သန်းကျော်ရှိပြီးအိန္ဒိယပါလီမန်အမှတ်14ဦးကိုရွေးကောက်တင်မြောက်မှာဖြစ်ပါတယ်။လုတ်ကြံခံရသူဝန်ကြီးချုပ်ဟောင်း Rajiv Gandhi ရဲ့သားနဲ့ဇနီးတို့ရှင်ပြန်ရွေးချယ်ခံမဲ့မဲဆန္ဒနဲ့နှစ်ခုမှာ Congress Party ရဲ့အစီအလာအမာခံနယ်မြေတွေဖြစ်ပါတယ်။မွတ်စလင်အများစုရှိတဲ့ကက်ရှမီးယားပြည်နယ်မှာတော့ခွတ်ထွက်ရေးသမားတွေကရွေးကောက်ပွဲကိုတပိတ်မှောက်ဖို့စော်ဩနေကြပါတယ်။အနောက်ဘန်ဂေါပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတချို့ဖြစ်ခဲ့ပါတယ်။အခုကျင်းပနေတဲ့ရွေးကောက်ပွဲဟာလက်ရှိဝန်ကြီးချုပ်မိုဒီကိုဆက်လက်ထောက်ခံမထောက်ခံကိုအဆုံးဖြတ်ပေးမဲ့လူထုဆန္ဒခံယူပွဲတစ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်မိုရီကတော့အမျိုးသားလုံခြုံရေးဆိုင်ရာသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်နောက်ထပ်9နှစ်တက်တန်းဆက်လက်အနိုင်ရမယ်လို့မျှော်လင့်နေပါဗျ
။ဘရူနိုင်းနိုင်ငံမှာလိင်တူစုံမဲ့သူတွေကိုတည်တံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူတန်မယင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါဗျ။အမျိုးသားချင်းလိင်တူစုံမဲ့သူတွေအိမ်ထောင်ရေးဖောက်ပြားသူတွေနဲ့မရိမှုကျူးလွန်သူတွေကိုခဲနဲ့ပေါက်တက်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့အစ်ဘရလာကကြေညာခဲ့ပြီးတဲ့နောက်မှာနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေကိုဘရူနိုင်းနိုင်ငံအကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။တနင်္ဂနွေနေ့ကတော့တေတံပေးတာကိုတရားဝင်ဆိုင်းငံ့ထားမှဖြစ်တယ်လို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်မှလက်မှတ်ထိုးမယ်လို့ဘယင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါတယ်။ SPCO ပြစ်မှုဆိုင်ရာဥပဒေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေသဘောပေါက်မှားတာတွေဖြစ်နေတယ်ဆိုတာကိုသူ့အနေနဲ့နားလည်ပါတယ်လို့ရုံးမြင့်တန်ကြားပေါ်ကနေပြောကြားတဲ့မေးခွန်းထဲမှာဘယင်းကပြောသွားပါတယ်ဘရူနိုင်းနိုင်ငံမှာကြိုတင်ကြံစီထားတဲ့လူသတ်မှုမူရစေမှောင်ခိုကူးမှုတို့လိုပြစ်မှုတချို့အပေါ်မှာတေးတန်းချမှတ်ပေမဲ့1958ခုနှစ်ထဲကတေးတန်းချခံထားရသူတွေကိုကွပ်မျက်ခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့လတုန်းကတော့လိင်တူချိတ်သူအမျိုးသားတွေကိုတေးတန်းပေးမဲ့ဥပဒေပြဋ္ဌာန်းတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံခဲ့ရတယ်လို့ဟောလိဝုဒ်ကနာမည်ကြီးမင်းသားဂျော့ချ်ကလူနီကဘာကျော်အဆိုတော်အယ်ဒန်ဂျွန်တို့လိုအကျော်အမော်တွေကနိုင်ငံဆုံးမှရှိနေတဲ့ဆူဒန်တော်ဝင်မိသားစုပိုင်ဟိုတယ်ကြီး၉ခုမှမတဲဘဲတပိတ်မှောက်ကြဖို့တိုက်တွန်းခဲ့ကြပါတယ်။အဲ့ဒီထဲမှာလော့စ်အန်ဂျလိစ်က Beverly Hill Hotel လန်ဒန်ကဒေါ်ချက်စတာဟိုတယ်တွေပါဝင်ပါတယ်
။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေရဲ့ဒီတစ်ပတ်ကစားကြတာမှာ Chelsea သင်ကအနိုင်ရပြီး Champions League ဝင်ခွင့်ရသွားခဲ့ပါတယ်။မနေ့တနင်္ဂနွေနေ့က Stamford Bridge မှာကစားတဲ့ Watford နဲ့ပွဲမှာ Chelsea က၃ဂိုးဂိုးဖြည့်နဲ့နိုင်သွားခဲ့ပါတယ်။ဂိုးတွေကတော့ Ruben Loftus-Cheek, David Luiz နဲ့ Gonzalo Higuain တို့ကဒုတိယပိုင်းမှာသွင်းခဲ့ပါတယ်။ Manchester United နဲ့ Huddersfield ပွဲမှာတော့တစ်ဖက်တစ်ကိုးစီနဲ့သီးကျသွားသလို Arsenal ကလည်း Brighton နဲ့တစ်ကိုးစီသီးဖြစ်သွားပါတယ်။ဒါကြောင့် Arsenal က68မှတ်နဲ့အဆင့်9မှာရှိနေပြီး Manchester United ကတော့66မှတ်နဲ့ Champions League နဲ့လွဲချော်သွားခဲ့ပါတယ်။အမပေးစရာရဲ့အောက်ခြေမှာတော့ဒီတစ်ပတ်မှာ Cardiff City ကလည်း Crystal Palace ကို 3-2 နဲ့ရှုံးသွားတာကြောင့်တန်းဆင်းသွားပြီဖြစ်ပါတယ်။
တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါအခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နှาศင်ကြရပါမရှင်သတင်းမီဒီယာဥပဒေမှာဖော်ပြထားတဲ့ပြစ်မှုတစ်ခုခုကိုကျူးလွန်တဲ့သတင်းသမားကိုအရေးယူတဲ့အပိုင်းမှာကောင်စီကိုအရင်ဆုံးတိုင်ကြားရမှာဖြစ်ပေမဲ့သတင်းသမားတွေလက်ရှိအရေးယူခံနေကြရတာမှာတော့တခြားဥပဒေပုံမှားတွေနဲ့တရားစွဲခံနေရတာမျိုးတွေဖြစ်နေပါတယ်ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လွဲချော်နေသလိုမီဒီယာကောင်စီကကာကွယ်ပေးနိုင်တာမျိုးလည်းမရှိဘဲပြရုပ်တက်တက်သားဖြစ်နေတဲ့အကြောင်းမီဒီယာနဲ့ဥပဒေအတိုင်းဝိုင်းကပြောလိုက်ပါတယ်ဒီအကြောင်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်သတင်းသမားတွေဟာပြောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့မီဒီယာဥပဒေနဲ့အရေးယူခံရတာမျိုးမဟုတ်ဘဲမသက်ဆိုင်တဲ့ဥပဒေတွေရှေးကျရဲ့ဥပဒေတွေနဲ့အမှုဖွင့်အရေးယူခံရတာဟာဥပဒေလုံထုံလုံးကြီးရလွဲမှားနေရလို့ပြောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်က VOE ကိုပြောပါတယ
်။တကယ်ကြတော့ဥပဒေအရဆိုရင်တော့အဲ့လိုပြောလို့မရဘူးပြ။ဥပဒေအရထောက်ကူကကွန်ဆက်လုံးနဲ့တကယ်များဖွင့်ဆိုရင်ဥပဒေအရနောက်ကျတဲ့ဥပဒေအရရှေ့ကျတဲ့ဥပဒေကိုလွှမ်းမိုးတယ်ပေါ့နော်။ဒါကြောင့်မလို့ငါခါဝေတို့ဘာတို့အသတင်းမီဒီယာဥပဒေအရသတင်းမီဒီယာဘာနဲ့ပတ်သက်လာရင်လွှမ်းမိုးတယ်။ဒါကြောင့်မလို့အဲ့သတင်းမီဒီယာသမားတွေကိုသတင်းမီဒီယာဥပဒေနဲ့အရေးမီပဲနဲ့ရှေ့ကျတဲ့ဥပဒေနဲ့အရေးယူနေတာဥပဒေအရမှားယွင်းပါတယ်လို့အဲ့ဒါကျွန်တော်အတိအကျဖတ်ချက်ပေးပါတယ်ဗျာ
သတင်းသမားတွေကိုမီဒီယာဥပဒေနဲ့အရေးမီယူပဲတခြားဥပဒေတွေနဲ့အရေးယူရတာဟာအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဒဏ်ငွေနဲ့ပြစ်ဒဏ်တွေဟာမမျှတရတဲ့အတွက်တခြားဥပဒေတွေနဲ့အရေးယူနေရတာဖြစ်ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းရေးမှူးဘုံမှုချုပ်စုံမင်းထွန်းကအေပီလာ30နေပြည်တော်ပြန်ကြားရေးဌာနမှာလုပ်တဲ့မန်းတိုင်း၄ရက်တွေ့ဆုံပွဲသတင်းသမားတွေနဲ့အမေးအဖြေမှာပြောသွားတာဖြစ်ပါတယ
်ကျွန်တော်ခဏခဏပြောရတာသတင်းမီဒီယာဥပဒေမှာပြဋ္ဌာန်းထားပြီးအများဆုံးကကျွန်တော်ငွေသန်း10သိန်းငွေ3သိန်းလူတစ်ယောက်ကိုခမရကိုကျွန်တော်ရိုက်ပြောကြခမရကိုဟိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ယောပြီးမယ်ခမရခံမလားအားပဲရှင်းချင်းလေးရပြခမရကိုခမရအမီကိုလည်းဆဲမယ်ခမရအဖေကိုလည်းဆဲမယ်ခမရအမျိုးမျိုးလည်းဆဲမယ်ခမရကိုလည်းဆဲမယ်ဆဲပြီးရင်ခမရကိုငွေ3သိန်းယောပေးမယ်တော့ခမရခံမလားဘယ်လိုဖြစ်မလဲဒါပဲ
သတင်းသမားတယောက်ကိုရေးယူမယ်ဆိုရင်မီဒီယာကောင်စီရဲ့ညှိနှိုင်းတာကိုအရင်ဆုံးလက်ခံဖို့မပြေလည်တဲ့အခါမှာသက်ဆိုင်ရာတရားရုံးမှာတရားစွဲဖို့ကောင်စီဘက်ကတောင်းဆိုထားပေမဲ့တရားစွဲအဖွဲ့အစည်းကလေးမထားကြောင်းမီဒီယာဥပဒေနဲ့သာတရားစွဲဖို့တတ်မတော်တဲ့အစိုးရကိုအကြံပြုထားကြောင်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုနှစ်ဦးသာလွန်ဆောင်ထက်ကအခုလိုပြောပါတယ
်။တော်တော်ပြည်ထောင်စုကြားရေးဖက်ကဘူးချောမင်းချောပေါ်နော်မီဒီယာဥပဒေမှာဖြစ်တာလည်းလောကကြီးရောဒါကြောင့်မဟုတ်သူချားလို့နေဆွဲပေါ့ဒီဒါမျိုးနဲ့သူကပြောတာအဲ့တော့ဟိုဒီကအခုဟာကကျွန်တော်တို့ကတစ်ခါတစ်ခါရန်သူတွေသဘောထားလို့ရတယ်မီဒီယာကျွန်တော်လည်းတိုင်းပြည်ချောင်းရဲ့ဒီကိစ္စအကြောင်းလေးမှာချက်ဆွဲနေနေတာပါနေတော့နော်အဲ့တော့ငါတို့ကြီးလို့ငါတို့စော်လို့ငါတို့လုပ်ငန်းကိုနောက်ဆက်လို့ဆိုတော့ဟိုပါတော့အမုန်းတရားအခြေခံရှိတဲ့စိတ်နဲ့ဒိဋ္ဌိရာကိုဆက်ဆံနေလို့ရှိရှင်ဒီတိုင်းကြီးရဲ့လူဝင်စီးပြည်ကြောင်းလေးတော့နော်အဲ့တော့ဒိဋ္ဌိရာလက်တက်ခွင့်ရတော့
သတင်းမီဒီယာဥပဒေပုံမှာစနစ်မှာမီဒီယာကောင်စီရာစာနယ်ဇင်းသမားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောထားပေမဲ့တကယ်တမ်းကောင်စီရဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဥတာလုံဆောင်ထက်ကအခုလိုဆက်ပြောပါတယ်
။
ဥဒေမှာတော့ကြီးထားလွတ်လပ်စွာလုပ်နိုင်တယ်ဆိုပြီးတော့မှန်မှန်လွတ်လပ်စွာလုပ်နိုင်တယ်ဒါပေမဲ့ဘာယူလွတ်လပ်စွာလုပ်နိုင်တာလဲဘယ်လိုကိစ္စတွေမှာဝင်ပြီးတော့ဟိုကောင်းချီနေဟဲ့ဟလာဟိုအခြားမှန်တယ်ကိုထိန်းချုပ်လို့ရမလဲဆိုတော့ကြီးကြီးကျယ်ကျယ်ပြဋ္ဌာန်းတာတော့မရှိဘူးမရှိတဲ့အတွက်ကြောင့်မလို့ဒီလိုသတ္တမမျိုးတိုက်ရင်တော့ကောင်းချီကိုတိုင်ပန်းနိုင်တယ်လို့ပဲကြီးထားတာတိုင်းတိုင်းတိုင်းတိုင်းပေါ့နော်အဲ့တော့မတိုင်းတိုင်းမတိုင်းတဲ့အတွက်ကြောင့်မို့တရားဥပဒေတိုင်းတွားတယ်ရဲစခန်းဒီမှာအမှုပြင်းနေတဲ့သတ္တမတွေတက်အဲ့တော့အခုလက်ရှိနေထားရရတော့ဒီပြန်ကောင်းချီတာဘာမှလုံနိုင်စွမ်းမရှိတဲ့ကြာရုပ်တက်တက်ကောင်းချီဖြစ်နေတာ
ဒီအပိုင်းအတွင်းမှာရခိုင်ပြည်နယ်စစ်တွေမျိုးအခြေဆိုင် DMG သတင်းဌာနအေဒီတာချုပ်ဦးအောင်မင်းဦးနဲ့အဖွဲ့ကိုမတရားအသိဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်နှင့်တရားစွဲခံထားရတဲ့ကိစ္စလည်းရှိပါတယ်။ဒီလိုဥပဒေပုံမှန်တွေနဲ့တရားစွဲရတဲ့ပတ်သက်ပြီး DMG သတင်းဌာနတာဝန်ခံအေဒီတာဦးဧကရစ်က VOE ကိုအခုလိုပြောပါတယ်
။ဒီအဓိကတော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟာတို့ EMD ရော RK တို့လည်းဆွေးနွေးကြတယ်ရှိရလေ။ဆိုတော့တစ်ဖက်မှာတင်ကြည့်လိုက်ပြင်လဲဒါကျွန်တော်ထင်တယ်ဗျအဲ့ဒီတပင်းမီဒီယာဥပဒေဆိုတာကိုဒီကကလူတွေကသိပြီးတော့ဟိုဟာရှိတယ်လို့တော့မထင်ဘူးပေါ့နော်အဲ့လိုလူမျိုးတော့ဘာလို့ technique ဆိုရင်ဒါသူတို့က60 60နဲ့ဆွေးမယ်ဟိုဟာနဲ့ဆွေးမယ်ဆိုပြီးတော့လာတာလေဘလို့ဟာ
မကြသေးခင်ကလည်းမြောက်မှတ်တမ်းစောင်းပါဖော်ပြခဲ့တဲ့ AOD သတင်းဌာနနဲ့ရခိုင်ရေးကိစ္စတွေကိုဖော်ပြခဲ့တဲ့ RFA သတင်းဌာနကိုစက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲထားသလိုရာဇသက်ကြီးဥပဒေအခန်း27အသေးဖြတ်မှုဥပဒေပုံမှန်900ဂါကြီးနဲ့လည်းစွဲဆိုထားပါတယ်ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အဆင့်ကိုတုံ့တက်ဖော်ပြနေရဲ့နေစီမထသတင်းတောက်များအဖွဲ့ထုတ်ပြန်ကြေညာချက်အရဆိုရင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကျဆင်းနေစေဖြစ်ပြီးကမ္ဘာအဆင့်138မှာရှိနေပါတယ်။သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Norway, Sweden နဲ့ Finland နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ2018မှာအဆင့်139ရှိခဲ့ပေမဲ့လည်းလက်တတော်အခြေအနေကြောင့် 2019မှာကျဆင်းနေသွားပြီး138ကိုရောက်ရှိခဲ့ရဖြစ်ပါတယ်။
သတင်းသမားတွေကိုဘယ်လိုဥပဒေမျိုးနဲ့သာအရေးယူသင့်တယ်လဲဆိုတဲ့အကြောင်းကိုဇော်ထက်ကမေးမြန်းတင်ပြခဲ့တာပါရှင်အခုတိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ရင်တိုင်ကြားနိုင်တယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်ရေးပြိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပွားရာဒေသတွေအထိလုံခြုံရေးခွင့်ပြုချက်ယူပြီးကိုယ်တိုင်သွားရောက်စစ်ဆေးတာတွေလုပ်နေတယ်လို့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကပြောပါတယ်။စစ်ရေးပြိပက္ခဖြစ်ရာဒေသတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးမှုမဖြစ်အောင်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကရောနှစ်ဖက်စလုံးကအလေးခယူပြုဖို့ကိုလည်းလူအခွင့်အရေးကော်မရှင်ကတိုက်တွန်းထားပါတယ်။VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းတဲ့အခါမှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးယူလွင်အောင်ကစစ်ပြေးဒုက္ခသည်စခန်းတွေအထိသွားရောက်စုံစမ်းလေ့လာခဲ့တာတွေကိုအခုလိုစပြီးတော့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့သဘောထားကိုပြောလိုက်ခြင်းအပြင်ဟိုနှစ်ဖက်သောအဖွဲ့အစည်းတွေကဟိုသိရှိသွားမယ်ပေါ့နော်ဒီသဘောပါပဲ။မှန်ကတော့ဟိုဘယ်မှာပဲလူပေါ့လက်နက်ကင်ပဋိပက္ခပေါ့နော်အနနာဖြစ်နေတဲ့နေရာပဲဖြစ်ဖြစ်ပေါ့လေ။ကြားရဲကဟိုဒုက္ခရောက်ကြတာတော့ဟိုအနေခက်အစားခက်နဲ့ဒီတိုက်ပွဲကြောင့်ပဲဖြစ်စီလူပြည့်စုဆောင်ခံရလို့ပဲဖြစ်စီဒီလိုပေါ့ဟိုထွက်ပြေးတိတ်ဆောင်ကြတဲ့ IDP ကမျိုးရောက်တယ်ပေါ့နော်။ဒါတွေကအဲ့တိုင်းပြည်သူပြည်သားတွေရဲ့လူအခွင့်အရေးကိုထိခိုက်နေတာမျိုးကြီးအများကြီးဖြစ်တာပေါ့။ဒါကြောင့်လဲကျွန်တော်တို့ကဒါလေးတွေမဖြစ်အောင်လို့ဆိုပြီးတော့ပူတာအိုဘက်ကလည်း IDP စခန်းတွေကျွန်တော်တို့သွားစစ်ခဲ့ပါတယ်။အမေဂျီနာဘက်ကလည်း IDP camp တွေကျွန်တော်သွားစစ်ခဲ့ပါတယ်။ဟိုတလောကလည်းကျွန်တော်တို့ကြောင်မဲအဲလာရှိုးဘက်မှာအဲကျွန်တော်တို့ IDP camp တော့မဟုတ်ဘူး။သို့တော့ရေးရတရွာကအဲလူသစ်စုမှာဆိုးလို့ဆိုပြီးတော့တိုက်ပွဲဖြစ်တာမဟုတ်ဘူး။လူသစ်စုမှာဆိုးလို့ဆိုပြီးတော့အမျိုးပေါ်တက်ပြီးတော့တရွာလုံးတာအလုံးလုံးကြတာရှိပါတယ်။ဒါလေးတွေကျွန်တော်တို့ကဟောရောက်ပြီးတော့ဟိုအားပေးစကားပြောတာတို့အကြံဉာဏ်ပေးတာတို့ထောက်ပံ့တာတို့ဒါလေးတွေလုပ်ခဲ့ပါတယ်ခင်ဗျာ။
ဆရာတော့နောက်ဆုံးအခုလက်တလောဖြစ်နေတဲ့ရခိုင်ကိစ္စပေါ့နော်ဆရာဒီရခိုင်မှာလည်းဒီလိုမျိုးတချို့တော်တော်များများဒီတိမ်းရှောင်နေရတာတွေလည်းရှိတယ်ပြည်내ဆိုးရွားကလည်းဆောင်ရွက်ပေးနေတာရှိတယ်လို့လူမှုဖွဲ့စည်းတွေနောက်ဒီလွတ်တော်ကိုယ်စားလှယ်တွေလည်းတွားပြီးကူပေးနေတာရှိတယ်ဆစ်ရှောင်ဒုက္ခတွေတွေပေါ့နော်ဆရာဆိုတော့အဲ့ဒီမှာဒီလိုလက်နက်ပဋိပက္ခတွေဖြစ်နေလို့ပြေးနေရတဲ့အနေအထားပေါ်မှာဟောဆရာတို့ဒီနှစ်ဖက်လက်နက်ကင်တက်ကိုရောလုံခြုံရေးတပ်ဖွဲ့ဝင်တွေရောဆရာတို့ဘလို့များတောင်းဆိုချင်တာရှိပါလဲဆရာဆရာတို့လူခွေကော်မရှင်အနေနဲ့
အဓိကတော့ကျွန်တော်ဟိုရေကြီးညာချက်ထဲမှာထုတ်ပြန်ချက်ထဲမှာပါတယ်လေအဲဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဟိုကိုယ့်ရဲ့လက်နက်ကင်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်အပြည်သူလူထုကိုတော့လူ့권ရေးထိခိုက်မှုမရှိအောင်တော့နှစ်ဖက်စလုံးကဟိုတင်းတင်းတင်းတင်းဆောင်ရွက်ပြကြဖို့ဆိုတာ ကျွန်တော်တို့ကမိတ္တရက်ခံထားပါတယ်အဲအဲ့ဒီသဘောပါပဲခင်ဗျာ
ဒီလူခွေကော်မရှင်အနေနဲ့ပေါ့နော်ဆရာအထူးသဖြင့်ဒီလက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့နေရာတွေတချို့စီးရဲတင်းမာနေတဲ့နေရာတွေမှာကြုံတွေ့နေရတဲ့ဒေသခံတွေရဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့များစုံစမ်းစစ်ဆေးမှုတွေရှိပါသလဲတကယ်လို့ရှာဖွေတင်းရှိခဲ့တဲ့ဆိုရောဘလို့များဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင
်အဲကျွန်တော်တို့ကတော့အဲ့လိုတွားရောက်စုံစမ်းစစ်ဆေးမှုကတော့တိုက်ပွဲဖြစ်နေတဲ့ဒေသမှာစုံစမ်းမှုဆိုတော့အတော်ခက်တဲ့ကိစ္စလေဘယ်တော့ဟိုစစ်ဆေးလို့ရပြီဆိုတဲ့အခြေအနေကြရင်တော့ကျွန်တော်တို့ရောက်သွားပါတယ်အခုမှဟိုဘူးတီတော်မောင်းတော်ကိစ္စဆိုလို့ရှိရင်လည်းတိုက်ပွဲဖြစ်နေတုန်းကကျွန်တော်တို့မတော်ဘူးပေါ့လေ။နောက်နည်းနည်းလေးအခြေအနေအေဂျင့်သွားပြီဆိုတော့ခါကြတော့ကျွန်တော်လူမျိုးကြီးအဆောင်ဆောင်အကူအညီတောင်းပြီးတော့ကျွန်တော်တို့သွားပါတယ်။သွားပြီးတော့မှအဲ့ဒီမှာရှိနေတဲ့ဒေသခံတွေရဲ့လူခွေထိခိုက်နေတာမျိုးလူခွေထိခိုက်နေတာမျိုးဒီနဲ့အဲ့ဒီမှာဟိုတင်္ဂါလီကြေးရွာသားတွေရဲ့ထိခိုက်နေတာမျိုးတွေဒါရေကုန်လေးလာပြီးတော့ဒီနေ့တော့မှတ်တာကျွန်တော်အစီအစဉ်အားပို့ပါရခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆရာအဲ့တော့တကယ်လို့များကြုံတွေ့ခဲ့ရတယ်ဆိုရင်ဒေသခံပြည်သူတွေနောက်ပြီးတော့ဒီလူမှုအဖွဲ့အစည်းတွေသိရှိတဲ့သူတွေအနေနဲ့ဆရာတို့ဒီမြန်မာနိုင်ငံလူခွေကော်မရှင်ကိုပေါ့နော်ဓာတ်ရိုက်အကြောင်းကြားတိုင်ကြားနိုင်မှုအရေးပေါ့နော်သူတို့ဓာတ်ရိုက်တိုင်နိုင်မှုပေါ့နော်ဘယ်လိုများအခွင့်အလမ်းရှိပါလဲဆရာ
အဲ့တော့ကျွန်တော်တို့ကဟို2018လုံးကလည်းတခါ2018မှာလည်းနှစ်ခါသုံးခါလောက်တယ်လီဗီရှင်းဒီပေါ့နော်ရုပ်မြင်သံကြားတွေကလည်းကျွန်တော်တို့စီကိုတိုင်ကြားနိုင်ပါသည်ဆိုတဲ့ဟာလေးတစ်ခုကျွန်တော်တို့ကဟိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ pamphlet တွေရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကြီးရွာကြီးအရောက်ပေးဖို့ဆိုပြီးရခိုင်ပြည်နယ်အစိုးရကိုကျွန်တော်တို့ကဖြန့်ဝေပေးခဲ့ပါတယ်နောက်ကချင်ပြည်နယ်မှာလည်းအလားတူပဲကျွန်တော်ဖြန့်ဝေပေးခဲ့ပါတယ်ခင်ဗျာတိုင်းရင်းသားဘာသာနဲ့ရေးပြီးတော့လည်းကျွန်တော်တို့ဖြန့်ဝေဖို့ကြိုးစားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဦးယူလွင်အောင်ကျေးဇူးအများကြီးတင်ပါတယ်နော်ဖြေပေးတာဆရာ
ဟုတ်ကဲ့အမဆုမကျေးဇူးပါဟုတ်ကဲ့ပါ
မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်ကို VOA မြန်မာပိုင်းကမတ်စုမွန်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုတော့မနက်ဖြန်အင်ကာညတိုက်ရိုက်လေးလိုက်မှဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဝင်ရောက်ဆွေးနွေးလှည့်ကြဖို့လည်းဖိတ်ခေါ်ပါရစေရှင
်။ရရှိမှတ်ပြအခုရပိုင်းတွေအတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်ချို့လူကိုရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့ရေးယူကန်တွယ်လာတာတွေခက်စိတ်စိတ်တွေ့နေရပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကန်တွယ်ဖြစ်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝတ်မှုပုံမှန်တွေတုံ့ဆွဲလာသလိုတရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုသလိုဖမ်းဆီးရေးယူလာတာတွေလှုပ်လာပါတယ်။ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးရေးယူကန်တွယ်လာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညတိုက်လေလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်မဲ့သရရှင်တွေကိုကြိုဆိုပါရစေ။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်မနက်ဖြန်အင်ကာနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့လည်းတမန်ဖိတ်ခေါ်ပါရစေ။အခုတော့အစ္စရေးနဲ့ဟာမတ်စ်တို့အပြစ်ရရေးသဘောတူလိုက်ကြပြီဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။အစ္စရေးတပ်ဖွဲ့တွေနဲ့ဂါဇာကဟာမတ်စ်လက်နက်ကင်တွေကြားပြီးခဲ့တဲ့ရက်တွေအတွင်းအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတာကြောင့်လူသေဆုံးတာတွေရှိခဲ့ပြီးတဲ့နောက်အီဂျစ်ရဲ့ဂျာဝင်စစ်ဆေးပေးမှုနဲ့နှစ်ဖက်ကြားအပြစ်ခတ်ရစေရေးသဘောတူလိုက်ကြပါပြီ။ပါလက်စတိုင်းတွေကအစ္စရေးဘက်ကိုဒုံးကျည်တွေနဲ့ပစ်ပြီးအစ္စရေးကလည်းဂါဇာကပစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ခဲ့ကြတာပါ။တိုက်ခိုက်မှုတွေအတွင်းအစ္စရေးနိုင်ငံသား၄ဦးထက်မနည်းသေဆုံးပြီးပါလက်စတိုင်းဘက်မှာတော့အယောက်20ထက်မနည်းသေဆုံးတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါနောက်ဆုံးအခြေအနေကိုဇလာတီကာဟုတ်ရဲ့သတင်းလွှာပေါ်မှအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အစ္စရေးဂါဇာနယ်စပ်မှာတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးမှာသေဆုံးသူအများအပြားရှိခဲ့ပါတယ်။သေဆုံးသွားသူတွေထဲမှာတူကတော့ဟာမတ်စ်တမူဟာမက်အာမက်အယ်ခိုဒါရီပါ။သူဟာအီရန်ကပေးတဲ့ရန်မုံငွေကိုဂါဇာကလက်နက်ကင်တွေစီလွှဲပေးသူဖြစ်တယ်လို့အစ္စရေးကဆိုပါတယ်။ခိုဒါရီသူ့ကားထဲမှာရှိနေချင်းအတိအကျပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အစ္စရေးကဒီလိုတိုက်ခိုက်တာ2014ခုနှစ်ကလေးကဆိုရင်ပထမဆုံးမှာတောက်ကြနေကလေးကဆိုရင်အစ္စရေးတောင်ပိုင်းကိုဒုံးကျည်အစဉ်600ကျော်ပစ်ခတ်တိုက်ခိုက်ခဲ့ပြီးအစ္စရေးဘက်ကလည်းဟာမတ်စ်နဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တွေနဲ့ဆက်စပ်တဲ့ပစ်မှတ်260ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရဂျိုနာသန်ကွန်ရီကတ်ကပြောပါတယ်
The IDF is ready, prepared and equipped to continue to fight against Hamas, ultimately to defend Israel. Gaza
က
ဣသရေး
ကိုပစ်တဲ့ဒုံးကျည်တွေကအစ္စရေးအရက်သားတွေကိုကာကွယ်ပေးပြီးဟာမတ်စ်ကို ဆက်ပြီးတိုက်ခိုက်နိုင်ဖို့ IDF တပ်ဖွဲ့အားအစဉ်နဲ့ပြင်ထားပါတယ
်အခုတိုက်ခိုက်မှုတွေဟာနိုဝင်ဘာလကတိုက်ခိုက်မှုတွေနောက်ပိုင်းအပြင်းထန်ဆုံးမှာအစ္စလာမ်ဂျီဟတ်လက်ဖြောင့်တပ်သမားတူကအစ္စရေးတပ်ဖွဲ့တွေကိုပစ်ခတ်တာကနေအခုတိုက်ပွဲတွေစဖြစ်တာလို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုတွေအဆုံးသတ်ပြီးဂါဇာမှာစီးပွားရေးအကြမ်းဆိုင်စီတဲ့ပိတ်ဆို့ထားမှုကိုဖြေလျော့ပေးဖို့ရည်ရွယ်တဲ့နှစ်ဖက်နားလည်မှုတွေကိုအစ္စရေးကအကောင့်ထည့်ဖော်ဖို့နှောင့်နှေးနေတယ်လို့အစ္စလာမ်ဂျီဟတ်အဖွဲ့ကပြန်ဆွဆွဲပါတယ်ဂါဇာကလည်းနဲ့ဂိုင်းတွေကိုအပြင်းထန်ဆက်ပြီးတိုက်ခိုက်ဖို့သူညွှန်ကြားထားတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ညာဟူကတနင်္လာနေ့မှာပြောပါတယ
်ဂါဇာကအကြမ်းဖက်ဝါဒီတွေကိုအပြင်းထန်ဆက်ပြီးတိုက်ခိုက်ဖို့အစ္စရေးကာကွယ်တပ်ဖွဲ့ကိုဒီမနေ့ကျွန်တော်ညွှန်ကြားထားပါတယ်။ဂါဇာဝန်ကြီးကတပ်ဖွဲ့တွေကိုတင်ကားတွေအမြောက်တွေခြေလျင်တပ်တွေနဲ့ထောက်ကူပေးဖို့လည်းညွှန်ကြားထားပါတယ်။ဟမတ်စ်အနေနဲ့သူတို့ကိုယ်တိုင်တိုက်ခိုက်တာတွေအတွက်တမကအစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့တိုက်ခိုက်မှုအတွက်လည်းတာဝန်ရှိပြီးအကြီးအကျယ်ပြန်ပေးဆပ်ရပါမယ်
။အစ္စရေးအနေနဲ့ကိုယ်နယ်မြေကိုခုခံကာကွယ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ
်။ Also seen video that we can't validate just yet but where there have been
ဒီမပြုနိုင်သေးတဲ့ဗီဒီယိုတွေကိုကျွန်တော်ကြည့်ရပါတယ်။ဒီနေ့ရဲသားတွေကိုတိုက်ခိုက်တာတွေရှိပါတယ်။ပြန်အပြစ်ခံရတာကနေကာကွယ်ဖို့အတွက်ရဲသားတွေရှိတဲ့နေရာတွေကနေအဲ့ဒီဒုံးကျည်တွေကိုပြစ်တာပါ။ဒါကသိပ်ဆိုးပါတယ်။အစ္စရေးအနေနဲ့သူတို့ရဲ့အချုပ်အခြာအာဏာကိုကာကွယ်ခွင့်လုံးဝရှိပါတယ်။သတင်းပတ်အတော်ကြားအခိုင်အမာရှိခဲ့တဲ့အပြစ်ခံရဆဲမှုပြန်ရမယ်လို့ပြောလင်ပါတယ်
။မွတ်စလင်တွေရဲ့ရမဒန်ဥပုသ္တစတင်ချိန်နဲ့အစ္စရေးနိုင်ငံလွတ်လပ်ရေးနေ့အခမ်းအနားတွေအတွက်ပြင်ဆင်နေချိန်မှာပဲဣသရေးပါလက်စတိုင်းနယ်စပ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေတကာစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါလိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်ရှင်အခုတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမရှင်
။ရှေ့လေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေသကိုလီယင်တင်တင်မော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေလွှတ်ခဲ့ပါတယ်။ NDA ဖြစ်လိုက်လောက်တဲ့အခြေအနေမျိုးတွေ EM ဘက်ကလှုပ်တာကိုတုံ့ပြန်ဖို့အနေနဲ့အခုလိုဆေလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကထုတ်ပြန်ကြေညာချက်ထဲမှာပြောကြားထားပါတယ်။အမေရိကန်ကိုတင်သွင်းတဲ့အမေရိကန်တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပေမယ့်အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆွေးနွေးဖို့အတွက်ကိုယ်စားလှယ်အဖွဲ့ကိုဆေလွှတ်သွားမယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးမှုတွေကနေသဘောတူညီမှုတွေမရနိုင်သေးဘူးလို့ဆိုပြီးတော့အမေရိကန်ကဒီဒေါ်လာ200ဘီလီယံဘိုးလောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်မှာသွင်းကုန်ခွန်တိုးကောက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့အပြည့်ခတ်ရဆဲရေးသဘောတူညီဖို့အတွက်ဟာမတ်စ်နဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တို့ကြားသဘောတူခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောကြားပါရတယ်။အီဂျစ်နိုင်ငံကဂျာဝင်ဆေးဆက်ပေးတဲ့အပြည့်ခတ်ရဆဲရေးသဘောတူညီချက်ဟာတနင်္လာနေ့ဒေသစံတော်ချိန်မနက်၄နာရီခွဲမှစတင်အသက်ဝင်ပါတယ်။လောလောဆယ်အထိတော့နှစ်ဖက်လုံးကပြည့်ခတ်မှုတွေရပ်ထားပုံရပါတယ်။ထိုင်းပြည်သည်မဟာဝီဇရာလွန်ကောင်းဟာသူ့ကိုလာရောက်ဆွံ့မုံကောင်းတောင်းကြသူတွေကိုဘန်ကောက်မြို့တော်ကနန်းတော်လေသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။၃ရက်ကျင်းပတဲ့အခမ်းအနားတွေမှာနန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်ဒီကနေ့ဒီလေသာဆောင်ထွက်နှုတ်ဆက်ခဲ့တာလည်းဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာလိင်တူဆုံမဲ့သူတွေကိုတည်ထံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူဒန်ဘရင်ကဒီကြေညာခဲ့ပါတယ်။အမျိုးသားချင်းလိင်တူဆုံမဲ့သူတွေအိမ်နောက်ရေးဖောက်ပြားသူတွေနဲ့မတိမ်မှုကျွလွန်သူတွေကိုခဲနဲ့ပေါက်တတ်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့ဧပြီလကကြေညာခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဝေဖန်မှုတွေအကြီးအကျယ်ရှင်းဆိုင်ခဲ့ရပါတယ်
။တနင်္လာနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington.